2025ခုနှစ်ပြက်ကလေးမှာတရုတ်နှစ်တည်ကူးနှစ်ကိုတရားဝင်ရုပ်ပရည်ဖြစ်ထက်သွင်းမယ်လို့နိုင်ငံတော်ပိုင်း MRTV ကတနင်္လာနေ့မှာကြေညာလိုက်ပါတယ်တရုတ်နိုင်ငံနဲ့ဆွေမျိုးပေါက်ဖို့ဆက်ဆံရေးခိုင်မာစေဖို့အခြားအာဆီယံနိုင်ငံတွေလိုပဲတရုတ်နှစ်တည်ကူးနှစ်ကိုတရားဝင်ရုပ်ပရည်သတ်မှတ်တာဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်2025ရုပ်ပရည်တွေကိုအစိုးရကတင်းကျပ်ကြေညာခဲ့တာပါရုံးအရက်တွေအဖြစ်ဘာသာရေးနေထူးနေပြတွေနဲ့သမိုင်းဝင်နေတွေလည်းပေါင်းဝင်ပါတယ်တစ်တုံညာနှစ်ခွန်ဒုတိယစစ်စစ်စီအကြောင်းရှေ့မြောက်ဒေသမှာစစ်ကောင်စီစခန်းတွေကြာဆုံးနေပြီးမြို့တော်များများကိုလည်းထိမ့်ချုပ်မှုဆွလွတ်လိုက်ရချိန်မှာအခုလိုကြီးညာချက်ထွက်ပေါ်လာခဲ့တာပါမကြာမီတုန်းကလည်းဗန်နောက်မှု5ချက်85နှစ်ပြည့်အစည်းအဝေးတယောက်ဖို့စစ်ကောင်စီဥက္ကဋ္ဌကိုတရုတ်ကမဖိတ်ကြားခဲ့ပဲသမ္မတဟောင်းဦးသိန်းစိန်ကိုဖိတ်ကြားခဲ့ပါသေးတယ်